ဆရာနာတိမ်မှုနောက်ပိုင်းအကျန့်ဖတ်မှုတွေအတွင်းကလေးငယ်အနည်းဆုံး50နှစ်ဦးသေဆုံးခဲ့ရပြီဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်းအောင်ထားရှိဖို့အကျန့်ဖတ်တာတွေချက်ချင်းရပ်ဖို့မြန်မာဆရာကုလသမဂ္ဂယုံကတောင်းဆိုလိုက်ပါတယ်
According to UNICEF, at least 52 children, including 7 girls and 45 boys, have reportedly
ဒီကဲ့တဲ့သတင်းပါဆက်တစ်ခုအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်သိဆုံးရတဲ့ဆိုတဲ့ကလေးငယ်အနည်းဆုံး50နှစ်ဦးရှိခဲ့ပြီးဒီထဲမှာမိန်းကလေးငယ်ခုနှစ်ဦးယောက်ျားကလေး45ဦးပါဝင်ကြောင်းယူနီဆက်ကုလသမဂ္ဂကလေးစင်ငင်များရန်ပုံငွေအဖွဲ့ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကအင်ကာနေ့နယူးယောက်ကုလသမဂ္ မှုတွေအတွင်းသေဆုံးရသူစုစုပေါင်းကအင်္ဂါနေ့အထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်။သေဆုံးရသူတွေထဲမှာအမျိုးသမီးတွေကလေးငယ်တွေလည်းပါဝင်ပါတယ်။အများစုကတော့အမျိုးသားများဖြစ်ပါတယ်။ဒဏ်ရာရသူကလည်းထောင်နဲ့ချီရှိနေပါတယ်။စစ်တပ်အာဏာပိုင်များအနေနဲ့မြန်မာပြည်သူတွေရဲ့စန္ဒကိုလေးစားဖို့ဒီမိုကရေစီနီးစာရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့ကိုလည်းကုလသမဂ္ဂဘက်ကအဆင့်တစ်ဆိုင်တောင်းဆိုထားပါတယ်ရှင်။